ကဲဒီနေ့ဆိုရင်6ရက်နေ့ရဲ့နောက်ဆုံးအချိန်ရောက်သွားပါပြီမိမိတို့6ရက်ဆိုတော့မနက်ဖြန်တရက်ဆိုရင်ဦးဇင်းတို့ဒီ9ရက်အဋ္ဌံစခန်းနေဒါအောင်မြင်သွားပြီးဆုံးပြီမနက်ဖြန်တရက်ဆိုလို့ရှိရင်အဲ့တော့ဦးဇင်းတို့တရားဟောတဲ့အခါကျတော့ဒီဘက်မှာဟောရင်းနဲ့အချိန်လွန်သွားတဲ့အခါကျတော့နာကြီးကညော့တာကြီးပဲပြောပြီးတယ်တိုးတာမရှိဘူးဖြင့်အဲ့တော့ပဋိကံယူပြီးတန်းထိုင်လိုက်ရင်အဆင်ပြေပါလေအဲ့ဒါမှဒီဘက်ကိုဦးဇင်းတို့အချိန်ပြန်ပြီးတော့ယူလို့ရဘာဖြစ်တော့ဦးဇင်းတို့ဒီလိုပလယ်မောတက်ပြီးတော့ဟောတဲ့အခါကျတော့ဒါဦးဇင်းတို့တော့လည်းဒီလိုပဲဆရာတော်ကြီးဟောလို့ရှိရင်ကြာကြာဟောရင်သဘောကျ။အဲဘာဖြစ်လို့လဲဆိုတော့ကြာကြာဟောလေအချိန်ကညော့သွားလေ။နောက်တော့တရားတွေသိလာတဲ့အခါကျတော့အချိန်ညော့တာကိုမလိုချင်တော့အချိန်တိုးတာပဲလိုချင်တော့ဒါတရားတကယ်သိသွားလို့ရှိရင်အချိန်ညော့တာကိုမကြိုက်တော့ဘာဖြစ်လဲဆိုတော့အချိန်ကတန်ဖိုးရှိမှသိသွားတာကို9မိနစ်ဦးရင်9မိနစ်သာကိုယ့်အတွက်အကျိုးရှိတန်ဖိုးရှိပထမတဏှာရည်သည်နောက်ထပ်တဏှာရပူတံမှုရှိနောက်ထပ်ကြံတဲ့တဏှာရည်သည်ကြံတဲ့နာယောကပူ၍တံမှုရှိအဲ့လိုအချိန်နေရတဖြည်းဖြည်းကုန်ဆုံးလေဒီတရားဘက်မှာတံမှုရှိလေသိကြတဲ့အခါကျတော့အချိန်ကိုသိပြီးတော့ဥစဉ်တို့ဟောတဲ့ဘက်ကိုသိပြီးတော့ဥစဉ်တို့ဟောတဲ့အပေါ်မှာသိပြီးတော့မနာကျင်တော့ထိုင်လုံးဟောတာပဲနာကျင်တော့အဲ့လေတော့ဒီမထိုင်ခင်ဟောတာကြတော့ကိုယ်တင်ညာအနေနဲ့သဘောပေါက်တယ်ဒါပေမဲ့လွတ်ကြောင်းမရခန္ဓာထဲမှာထိုင်လို့ဓာတ်လိုက်ဓာတ်ရိုက်ဟောอยู่မှဒီတရားတွေကခန္ဓာမှာသဘောပေါက်ပြီးတော့လွတ်ကြောင်းရတာကိုသိသွားတဲ့အတွက်ထိုင်လို့ဟောပြီးတာကိုဦးဇင်းတို့ကိုကြိုက်လာတယ်နောက်ပိုင်းကျတော့အခုလဲယောဂီတွေသည်ဒီတရားအထောက်တဲ့အခါကျတော့ကြောက်တော့ကြောက်ကြတယ်ကြောက်ဝင်မဲ့လို့အကြောက်လွဲနေကြဥစဉ်တို့ဒီဘက်ကြီးမှာကြောက်တာကယောဂီတို့အခုတက်တဲ့ဝေဒနာကတော့လေတက်ချင်တဲ့လောက်တက်ကြောက်ဝင်မကြောက်တော့ဥစဉ်တို့ကြောက်တာမောဟကိုကြောက်အဲဒီမောဟကိုမပယ်နိုင်ရင်ဘာရှုပွဲမှမပါတော့မဝေဒနာမှလွတ်ကြောင်းရသေးတယ်ကိုကဝေဒနာမခံနိုင်လို့လေဟိုကြံဒီကြံအကြဖန်များလာတော့လွတ်ကြောင်းရသေးတယ်မောဟမရဘူးအဲ့လိုသိလာတဲ့အခါကျတော့ဝေဒနာတက်လို့ရှိရင်ကိုလွတ်ကြောင်းတဏှာထရတော့မယ်ဆိုတာကိုယ်ပါကိုယ်သိလာတယ်။ဘာဖြစ်လဲဆိုတော့ဒီဝေဒနာတက်တာဒီမိမိတို့ကိုနောက်ထပ်ဒီထက်ကောင်းတဲ့လွတ်မြောက်တဲ့နေရာဒီထက်ချမ်းသာတဲ့နေရာကိုဝေဒနာတစ်ဆင့်ထပ်ပို့ပေးလိုက်။အဲ့လိုသိလာတော့မှလူစင်တို့ဒီဝေဒနာကိုမကြောက်ဝဲနဲ့ဝေဒနာဆိုတာကျေးဇူးရှင်လို့ဒီဆရာတော်ကြီးလည်းဟောတယ်အောင်လန်းဆရာတော်ကြီးလည်းဟောတယ်အဲ့တော့မှဥစဉ်တို့သိလာရဲ့အဲကိုမလွတ်ခင်တော့ကတော့သူတို့ကဝေဒနာကျေးဇူးရှင်ပြောတယ်ငါမှတော့ဒုက္ခရောက်လဲရတယ်ဘယ်လိုလုပ်ကျေးဇူးရှင်ဖြစ်မှာလဲနောက်တော့ဒီရုပ်ပုံမှာလွတ်သွားတော့မှဆရာတော်တွေပြောတာမှန်တယ်ဥစဉ်တို့ကဒီရုပ်ပေါ်ကမလွတ်မြောက်သေးတဲ့အတွက်ဟိုမသိသေးဘူးဖြစ်နေရဲ့ဥစဉ်တို့လည်းဒီလိုကျင့်ရင်ကျင့်ရင်နဲ့မှခန္ဓာမှာသဘောပေါက်အောင်ပြီးတော့လွတ်ကြောင်းနေရလာခဲ့ရလာတဲ့ခါကျတော့ကျင်းရင်ကျင်းရင်ကျင်းရင်နဲ့ဒီဝေဒနာတွေဘောလွတ်တဲ့ခါကျတော့ဒီဝေဒနာတွေကိုမကြောက်တော့ဘူးမကြောက်ဘဲနဲ့ဆက်ကျင်းတဲ့ခါကျတော့ဝေဒနာနဲ့ကြောက်ခရာကောင်းတော့အရာတွေကထပ်ပြီးတော့တွေ့လာရအရင်တော့ကတော့ကိုဒီဝေဒနာကိုကြောက်တာပေါ့ဝေဒနာလွတ်သွားလို့ဆက်ကျင်းတဲ့ခါကျတော့နာနဲ့အတန်နဲ့ကြာနာနဲ့အတန်နဲ့ကြားလိုက်လို့ရှိရင်အတန်ကိုမြည်ပြီးတော့ဒီစိတ်ကကြက်လွန်သွားထွက်ယူလိုက်နှာခေါင်းနဲ့အနံ့နဲ့တိုက်ရင်ကြက်တိုင်းဟင်ဝက်တိုင်းဟင်သွားထွက်ယူလိုက်မျက်စိနဲ့အဆင်းနဲ့တိုက်လို့ရှိရင်အဲတကားတကားမှခွေးကြက်ဝက်သွားထွက်ယူလိုက်တိုက်လို့ထွက်ယူတိုင်းထွက်ယူတိုင်းမနှောမှာပုံတင်ပေါ်လာတယ်နာနဲ့အတန်နဲ့တိုက်လို့ဒီစိတ်ကကြက်လို့ညာပေးလိုက်ရင်ခုမနှောထဲမှာကျက်ပုံပေါ်ပြီးတော့ကျက်ဘဝရောက်ခွေးပုံပေါ်ရင်ခွေးဘဝရောက်ဒါကိုယ့်ရဲ့မနှောထဲမှာဓာတ်ရိုက်နေရတရားကျင့်တဲ့ယောဂီကမျက်စိနဲ့အဆင်းနဲ့တိုက်တဲ့အပေါ်မှာ အဲ့ဒီအရှင်းကိုတတိမထမိပဲနဲ့ဒီတင်ညာအရှင်းကိုကြော်ပြီးတော့တင်ညာသွားပြေးလိုက်လို့ရှိရင်အဲ့ဒီတင်ညာပြေးတဲ့အပေါ်မှာမနှောထဲမှာပုံပေါ်ပြီးတော့ဘဝကြီးရရှိအဲ့ဒီတော့မှကိုယ့်ကိုယ်ပြန်သိတယ်။ဩငါငှောက်ငါလူထင်နေတာတကယ်တမ်းကျတော့တနေ့တနေ့တာမှာပေါ့တနေ့တာမှာဖြစ်ခဲ့တဲ့ဘဝတွေမနှဲပါလားငါကဖြစ်နေတဲ့ဘဝတွေခွေးမြင်ခွေးဘဝရောက်လိုက်ကြက်မြင်ကြက်ဘဝရောက်လိုက်နွားမြင်နွားဘဝရောက်လိုက်တကာမြင်ရင်တကာဘဝရောက်လိုက်နဲ့တန်တရာလဲနေတယ်ကိုယ်မနှောထဲမှာပုံတွေပေါ်နေပြီးတော့အဲ့လိုကိုယ်မနှောထဲမှာပုံတွေပေါ်နေတာကိုမြင်တဲ့အခါကျတော့ဩဒီပုံတွေကိုငါကူတည်းကနေရှုနိုင်ရင်ရှုမရှုနိုင်လို့ကတော့တေခံနေကြရင်ထားရိုက်သွားရကိုတေခံနေကိုနားမှာအတန်လေးကြားလိုက်လို့ဒီစိတ်ကကြက်လို့တင်ညာပေးလိုက်ရင်မနှောမှာကြက်ပုံလည်းပေါ်လည်းပေါ်ကြက်ပုံကလည်းပေါ်ဝิญညာလည်းအချုပ်ဆုံးကြက်ဘဝတရားဝယ်ဘယ်သူမှမကင်နိုင်တော့ဘူးအဲ့ဒါတွေတိုက်ရိုက်နေရတရားကျင့်တဲ့ယောဂီကအဲ့ကြတော့သူများခြောက်လို့ကြောက်တာမဟုတ်ပါဘူးကိုသွားရမယ်ဘဝလမ်းကြောင်းတွေကိုတိုက်ရိုက်ကြီးမြင်ပြီးတော့ကြောက်လန့်ပြီးတော့လေသူများကျင့်ကျင့်မကျင့်ကျင့်ကိုယ့်ဘာကိုကျင့်နေရအဲ့လိုကျင့်ရင်ကျင့်ရင်နဲ့မယ်စိတ်ကအတွင်းထဲမှာသူကရေးသားကိုအချောင်လိုက်ခြင်းတော့ပြောနေသေးရဲ့အဲဒါလောက်ဆိုအချိန်တော်ပြီကျန်တဲ့ဦးစင်းနဲ့ဆရာလေးတည်းကကျိန်းနေတာကျိန်းပါတော့လားအဲဒီစိတ်ကပြောတယ်ပြောတဲ့အခါကျတော့ဟောသူများတွေကကျန်တဲ့ဦးစင်းနဲ့ဆရာလေးတည်းကဒီနေရာလွတ်မြောက်လို့သူတို့ကသူတို့ကျိန်းတယ်မင်းနဲ့မဆိုင်ဘူးမင်းကလွတ်မြောက်ပြီးတာမဟုတ်ဘူးဒီဥစ္စာကိုလွတ်မြောက်အောင်ကျင့်ဆိုပြီးတော့ကိုယ့်စိတ်ကိုကိုယ်ပြန်ဆုံးမပြီးတော့အားထုတ်ရတယ်ဦးစင်းတော့အဲ့တော့ကျင့်တဲ့အခါကျတော့လေဟိုမလောက်တဲ့အခါကျတော့ကြားတယ်ဘလောက်ကြလဲဆိုတော့တခါလေကြရင်အဲ17ရက်12ရက်လောက်ကြားတယ်အဲ့ဒါကိုကျင့်နေရတာဇွဲကောင်းကောင်းနဲ့ကျင့်နေရတာအဲ့ဒီပုံတွေကိုမလွတ်မချင်းတတိထားပြီးတော့နေရင်နေရင်နေရင်နဲ့တတိထားပါများလာတော့မှပြန်မြင်ပြီးတော့သဘောပေါက်သွားရအဲ့လိုသဘောပေါက်သွားတော့မှဒီနေရာနဲ့လွတ်ကြောင်းကိုရသွားရတာဦးစင်းတို့တောင်ယုံတောင်ယုံနဲ့မရပါဘူးဒါဦးစင်းဆိုလို့ရှိရင်ဒီနေရာပေါ့ကိုရောက်ရှိတဲ့နေရာတနေရာရောက်သွားပြီဆိုလို့ရှိရင်အဲ့ဒီနေရာသဘောမပေါက်ဝင်ချင်းမလွတ်မချင်းရတော့လေကျင့်တာပဲဒီရေတောက်တယ်အပေါ်ပါသွားတာလည်းဝဲရှိတယ်ဆုံးမစားတော့ဘူးအဲ့တော့နေရောညရောကျင့်อยู่ပါတယ်အခုလိုဟိုနှစ်နာရီအချိန်ကြလို့လာထိုင်တာလေဒါလောက်လေးထိုင်ရုံနဲ့လေလွတ်ကြောင်းတော်နဲ့မရဘူးဦးစင်းတို့17ရက်12ရက်လောက်ကိုမအိပ်မနေကျင့်อยู่ပါတယ်တနေရာတနေရာလွတ်ဖို့အဲ့လိုတရားတွေနဲ့ကျင့်ခဲ့လို့လေအခုလိုဖြစ်လာရတာဦးစင်းတို့ဒါကြောင့်မို့ယောဂီတွေလည်းဒီကိုရောက်ရှိတဲ့နေရာကိုအဲမလွတ်မချင်းရအဲ့နေရာကိုတတိထားပြီးတော့နေရကိုငြိမ်ရင်ငြိမ်တဲ့စိတ်လေးကိုတတိထားပြီးတော့နေရတတိထားပါများလာတော့ဒီငြိမ်တဲ့စိတ်ကငြိမ်တဲ့နေရာသွားလို့မရတော့ဘူးအဲဘဝင်မှာဝင်ပြီးတော့ချုပ်ပြီးတော့နေတဲ့ယောဂီကလည်းအဲချုပ်နေတဲ့စိတ်ကိုတတိထားပြီးတော့နေရစိတ်ကဘဝင်မှာဝင်ပြီးတော့ချုပ်မယ်ကြရင်အဲကိုကတတိထားလိုက်ဒီချုပ်တဲ့စိတ်လေးကချုပ်သွားလိုက်နောက်ထပ်ဒီစိတ်ကဒီဘဝင်ထဲမှာချုပ်ပြီးပြန်နေမယ်လို့ဝင်လာလိုက်ကိုကတတိထားလိုက်ဒီစိတ်လေးကပယ်သွားလိုက်ဆိုတော့နောက်ပိုင်းဒီဘဝင်မှာချုပ်ပြီးတော့သွားနေတဲ့စိတ်ကအဲ့ဒီထဲကိုသွားလို့မရတော့အဲ့လိုသွားလို့မရလို့လွတ်မြောက်သွားတဲ့အခါကျတော့ဘယ်ပေါ်ပြန်ကြလဲဆိုတော့ဒီဝေဒနာပေါ်ပဲပြန်ကြတာပဲဒါပဲဆိုတော့နောက်တနေရာဆက်တက်မှာဟုတ်ဆက်တက်မှာဖြစ်တဲ့အတွက်မိမိတို့ရဲ့အရင်ချုပ်တဲ့စိတ်ကနေလို့မရတော့ပါဘူးအခုတချို့ယောဂီတွေဘဝင်မှာချုပ်ရင်ချုပ်တာလေးနဲ့ပေါင်းပြီးတော့နေနေအဲ့ချုပ်တဲ့စိတ်ရနေလွတ်အောင်ပြန်ယုံထွက်ကအဲ့လိုလွတ်အောင်ပြန်ယုံထွက်လို့လွတ်သွားတော့မှအရှိကိုတတ်လို့ရမှာနေနေတော့ဦးဇင်းတို့ရိတ်သားကိုလာတဲ့အခါကျတော့ဦးဇင်းတို့ကယောဂီတွေကိုစိတ်ကိုပြင်ပေးရဒါဦးဇင်းအခုမှပြင်ပေးတယ်ပြောတတ်တာအရင်တော့ကပြင်တယ်လို့မသိပါဘူးယောဂီတွေလာတယ်တရားလာအထုတ်လာအထုတ်တဲ့အခါကျတော့ယောဂီတွေအရင်ကကျင့်ခဲ့လို့ပါလာတဲ့စိတ်တွေကိုဖျက်ထုတ်ပေးရအဲ့တော့ဥစဉ်ကအဖျက်သမားဖြစ်ယောဂီတွေကိုအ ဲ့တော့ဆရာတော်ကြီးကပြောအဲ့အဲ့လိုမဟောပါဘူးအဲ့လိုဖြတ်တယ်အဖြတ်သမားလို့မဟောပါဘူးစိတ်လေးကိုပြင်ပေးတယ်ပြောင်းပေးတယ်ပြောပါဆိုလို့စိတ်လေးတွေကိုပြင်ပေးတယ်ပြောင်းပေးတယ်ဥစဉ်ပြောတတ်လာအရင်နောက်ကဒါတွေမပြောတတ်ပါဘူးဥစဉ်တော့ဒါတိုက်ကိုသိတယ်လို့ကိုနားလဲတယ်လို့ဓာတ်ရိုက်ပြောอยู่ပါတော့ဓာတ်ရိုက်ပြောอยู่ပါတော့ဇကလုံးကမလာတော့နားထောင်လို့မကောင်းဖြတ်ပေးတယ်ဆိုတော့ဘယ်သူမှကွန်ပျူတာကိုအဖြတ်စီးခံနေတာပါမဟုတ်တာအဲ့တော့ဘယ်ကြိုက်မလဲအဲ့ဒါကြောင့်မို့မိမိတို့ပါလာတဲ့ဥစ္စာတွေကိုတချို့ယောဂီတွေဆိုလို့ရှိရင်ဦးစင်းတို့နှစ်ထိုင်သုံးထိုင်လောက်ဆွဲထုတ်ရင်ဒါခတ်သွားဒီစိတ်ကပါလာတယ်ပါလာလို့ရှိရင်အဲ့ဒီယောဂီတွေနောက်တနေရာလွတ်ကြောင်းထရက်တချို့ယောဂီကြတော့လေခုနရဲ့အဋ္ဌဌာနာပြည့်သွားမယ်မထွက်တဲ့ယောဂီတွေလည်းကြံခဲ့မှာပဲဘာဖြစ်လဲဆိုတော့ဒီနေရာမှာအနေကြာရတဲ့အတွက်နှစ်တွေကြာနေတဲ့အတွက်ဘလို့မှဆွဲထုတ်လို့မထွက်ဘူးဥစဉ်တို့ဆွဲထုတ်လို့ထွက်တဲ့ယောဂီကလည်းအဲ့ဒီနေရာမှာပြန်ပြီးတော့နေကြည့်ရဝမရတော့ဘာဖြစ်လဲဆိုတော့ဥစဉ်တို့ကယောဂီတွေဒီနေနေတဲ့နေရာလေးကိုစိတ်လေးကိုပြင်ပေးလိုက်တဲ့အခါကျတော့ဒီစိတ်ကပြန်နေတယ်အဲချုပ်တဲ့ယောဂီလေးအဲချုပ်တဲ့နေရာမှာပြန်နေတယ်ဟုတ်ပါဘူးအရင်တော့ကချုပ်တဲ့အထက်မှာနေလို့ရတယ်ဘာဖြစ်လို့မရရမှာလဲပြန်လို့လောက်လေဒုက္ခရောက်နေပဲအဲ့ဒီယောဂီဥစဉ်တို့ဒီစိတ်ကိုဆွဲထုတ်လို့ထွက်သွားပြီဆိုရင်ဘလို့မှပြန်ဝင်နေလို့မရတော့ပါဘူးထွက်သွားတဲ့ယောဂီကမထွက်တဲ့ယောဂီသာလေဒီနေရာမှာပြန်ပြီးတော့နေလို့ရတယ်ဒါကြောင့်မို့တရားကျင့်တဲ့ယောဂီတွေဒီကိုရောက်ရှိတဲ့နေရာကိုကြာကြာမနေဘဲနဲ့အရှိကိုတဆင့်တဲ့တဆင့်မြင့်တဲ့မြင့်တဲ့နေရာရောက်အောင်လို့ကိုရောက်ရှိတဲ့နေရာလေးကိုတတိထားပြီးတော့ပယ်သွားပေးရပါတယ်အဲ့ဒါကိုဆရာတော်ကြီးကအားနဲ့ဥပမာပေးလဲဆိုတော့ဒါယောဂီတွေလည်းဆရာတော်ကြီးရဲ့တရားတွေနာဘူးပါတယ်ရှော်တုံးနဲ့ဥပမာပေးရတယ်ဘာဖြစ်လဲဆိုတော့ယောတရမှာဆင်းရဲတာ၄ယောက်ရှိရှိတဲ့ခါကျတော့သူတို့ယောမှာသူတို့အလုပ်တွေလုပ်ကြလုပ်တဲ့ခါကျတော့အဆင်မပြေဘူးအရှင်မပြေတဲ့အခါကျတော့သူတို့ရွာနဲ့နဲနဲဝေးတဲ့ရွာတရွာမှာအလုတ်သွားလုတ်အလုတ်သွားလုတ်တဲ့အခါကျတော့အလုတ်လုတ်ပြီးတော့နှစ်ကုန်တဲ့အခါကျတော့လှုပ်အားကရတာပေါ့တနှစ်တာရဲ့လှုပ်အားကရလာအဲတနှစ်တာရဲ့လှုပ်အားကလည်းဗာပေးလိုက်လဲဆိုတော့တယောက်ကိုရှော်တုံးတစ်ထုံးပေးပလိုက်အဲ့တော့ရှော်တုံးတစ်ထုံးပေးလိုက်တော့ငွေချင်းတစ်ယောက်ပြီးရှော်တုံးကိုထမ်းပြီးတော့ပြန်လာသူတို့ရွာကိုသူတို့ပြန်လာကြသူတို့ရဲ့မိသားစုတွေအဲ့ပြန်လာကြတဲ့အခါကျတော့အရှိရလက်ငယ်ချင်းကတခါတည်းဒံခွက်ကိုတွေ့ဒံခွက်တွေ့တဲ့အခါကျတော့ဒီဒံခွက်ဒီရှော်တုံးနဲ့တံမိုးရှိတာသူသိတံမိုးရှိတာသိပေမဲ့လို့ဩဒီဒံခွက်ကိုငါယူလိုက်ရင်တစ်နှစ်လုံးလုံးသူများအိမ်မှာသူများခိုင်းတယ်လို့နေရလို့ကလူများထားတယ်လို့နေရလူများစားတယ်လို့ကြွေးရအပင်မခံပြီးတော့ရလာတဲ့ရှော်တုံးအဲ့တော့ငါရှော်တုံးဝဲငါယူမယ်ဒီဒံခွက်တော့မယူသွားတော့ဘူးအဲ့တော့အရှိကိုဆက်ချောင်းသွားဆက်ချောင်းသွားတဲ့အခါကျတော့အနောက်ကလိုက်လာတဲ့ငငယ်ချင်းရဲ့ဒံခွက်တွေတွေ့ဒံခွက်တွေတွေ့တဲ့အခါကျတော့အနောက်ကငငယ်ချင်းရဲ့ဟောဒီဒံခွက်တွေပို့လဲပို့တယ်ဒီငါရှော်ထမ်းလာတဲ့ရှော်တုံးနဲ့ဆိုင်ရင်တံမိုးလည်းရှိတယ်အဲ့တော့သူ့မှာပါလာတဲ့ရှော်တုံးကိုလွှင့်ပြပြီးတော့ဒီပစိုးကွင်းထဲကိုဓာန်ခွက်တွေထိုက်အဲ့တော့သူ့မှာပေါ့ပေါ့ပါပါနဲ့ဒီဓာန်ခွက်တွေလည်းတည်လာရတယ်ရှော်တုံးနဲ့လည်းတံမိုးရှိတယ်အရှိအငငယ်ချင်းကတော့သူ့ရဲ့ရှော်တုံးကိုပင်ပန်းပန်းပန်းရလာတဲ့အောက်စာဆိုပြီးတော့ဟိုမစွန့်ပြည့်ရင်အနောက်ဝတ်ငငယ်ချင်းကတော့အဲဒါရှော်တုံးကိုလွှင့်ပြပလိုက်တယ်တံခွက်ပေါ်လဲပေါ်တယ်တံမိုးရှိမှလည်းသိတယ်ဒါပေမဲ့အရှိရတငယ်ချင်းကလည်းဒီတံခွက်ဒီတံမိုးရှိမှလည်းသိတယ်ပေါ်မှလည်းသိတယ်ဒါပေမဲ့ तू ကသူ့ပင်ပင်ပန်းပန်းရလာတဲ့ရှော်တုံးကိုမလွတ်ပြစ်နိုင်ဘူးအဲ့တော့အရှိကိုဆက်လျှောက်အရှိကိုဆက်လျှောက်တဲ့အခါကျတော့ကြီးခွက်တွေတွေ့ဟောကြီးခွက်တွေတွေ့တဲ့အခါကျတော့စဉ်းစားတယ်အရှိရတငယ်ချင်းကဟောအရှိမှငါတွေ့တော့ကတံခွက်အခုကြီးခွက်တွေ့တယ်ဒီကြီးခွက်ဒီတံခွက်နဲ့ဆိုင်ရင်ပူတံမိုးရှိတယ်ရှော်တုံးနဲ့ဆိုဘာမှမပြောပါတော့ဘူးပူတံမိုးရှိသွားတယ်အဲ့ဒါကိုလည်းသိတယ် ူယူမို့စဉ်းစားဟောငါကြီးပွဲတွေယူပါမယ်စဉ်းစားပြီးတော့နောက်စိတ်တစ်စိတ်ကပြန်ပြီးတော့ပေါ်လာတယ်ဟောငါလူများကြီးမှပြင်ပြင်ပန်းပန်းလှုပ်လို့ရလာတယ်လှုပ်ရပဲလျှော်တော့အဲ့တော့ငါလျှော်တော့ငါမပြစ်ဘူးမပြစ်ပဲနဲ့ဒီကြီးပွဲတွေငါမယူတော့ဘူးငါလျှော်တော့ပဲငါထမ်းပြီးတော့ပြန်မယ်ဆိုပြီးတော့အရှိကိုဆက်လျှောက်သွားဆက်လျှောက်သွားတဲ့အခါကျတော့အနောက်ကလှိုက်လာတဲ့တငယ်ချင်းကဒီကြီးခွက်တွေတွေ့တဲ့အခါကျတော့ဟောကြီးခွက်တွေတန်ခွက်နဲ့ပူတန်မှုရှိတယ်အဲ့တော့သူ့မှာပါလာတဲ့အဆိုးကွင်းထဲကိုထည့်လာတဲ့တန်ခွက်တွေကိုပြုတ်ပြစ်ပြီးတော့ကြီးခွက်တွေထည့်ပြီးတော့လွယ်လာတယ်အဲ့တော့ကြီးခွက်တွေထည့်ပြီးလွယ်လာတဲ့အခါကျတော့အရှိကတငယ်ချင်းကဆက်လျှောက်ရင်းနဲ့တော်တော်လေးဝေးသွားတဲ့အခါကျတော့အရှိမှငွေခွက်တွေတွေ့အငွေဘွက်ဒီကြီးခွက်နဲ့တန်မိုးရှိမှန်းလည်းသိတယ်။ဒါပေမဲ့လို့သူပင်ပင်ပန်းပန်းရလာတဲ့ချော်တော့ကိုဘလို့မှပြစ်မပြစ်နိုင်ဖြစ်အရှိရတငယ်ချင်းအဲအနောက်ဝတငယ်ချင်းကတော့ဒီဆက်ဆောင်ရင်းနဲ့အနောက်ဝလိုက်လာရင်းနဲ့ငွေဘွက်ဒီတွေ့တဲ့အခါကျတော့ကြီးခွက်ကိုပြစ်ချပြီးတော့ငွေဘွက်ဒီကိုပစိုးကွင်းနဲ့ထည့်လွယ်လာတယ်။အဖြစ်အဖြစ်နဲ့လျှောက်လိုက်။လျှောက်လိုက်ရင်လျှောက်လိုက်ရင်းနဲ့ရွာမရောက်ခင်မှာရွှေခွက်တွေထပ်တွေ့အဲ့တော့ရွှေခွက်တွေတွေ့တဲ့အခါကျတော့ဒီအရှိရတဲ့ငွေချင်းကဟောဒီငွေခွက်တွေငွေခွက်နဲ့ဆိုင်ရင်ရွှေခွက်ကပို့ပြီးတော့တန်မိုးရှိအဲ့တော့ဒီရွှေခွက်တွေယူသွားလို့ရှိရင်ငါချမ်းသာပါပဲဒီရွှေခွက်တွေယူသွားလို့ရှိရင်ချမ်းသာတယ်ဆိုတာလည်းသိတယ်ဒါပေမဲ့သူ့ရဲ့ရှော်တုံးကိုပြန်ကြည့်တဲ့အခါကျတော့ဟောငါတစ်နှစ်လုံးလုံးသူများကြီးမှာအပင်ပန်းဆင်းရဲဒုက္ခခံပြီးတော့ရလာတဲ့ျော်တော်ဖြစ်တယ်။အဲဒီတော့ငါဒီရွှေခွက်လည်းမယူငါရဲ့ဒီျော်တော်ပဲထမ်းပြီးတော့ပြန်သွားရင်လည်းအိမ်ရောက်သွား။ဒါနဲ့အနောက်ကတငယ်ချင်းကလည်းလိုက်လာ။လိုက်လာတော့ရွှေခွက်တွေတွေ့တဲ့အခါကျတော့သူ့ရဲ့ယူလာတဲ့ငွေခွက်တွေကိုဖြစ်ချပြီးတော့ရွှေခွက်တွေကိုပစိုးကွင်းနဲ့ထည့်ပြီးတော့လွယ်သွားတယ်။လွယ်ရဲလွယ်သွားတော့အိမ်ရောက်တဲ့အခါကျတော့ဒီတငယ်ချင်းတယောက်ဒီဘသူကဆင်းရဲမလဲဘသူကချမ်းသာမလဲဆိုတော့ဒီရွှေခွက်ယူွားတဲ့သူဒီသူကချမ်းချမ်းသာသာနေရအလုပ်လည်းပြင်ပြင်ပန်းပန်းမလုပ်ရတော့ဟိုလျှော်တုံးယူသွားတဲ့တငယ်ချင်းကတော့အရင်တော့ကလိုပဲဆင်းရဲမြတ်တိုင်းဆင်းရဲပြီးတော့ဟိုအိမ်ကလည်းဒီဆုပ်ဆုပ်ပြက်ပြက်နဲ့မိုးလည်းမလုံလေလည်းမလုံပဲနဲ့ဆင်းဆင်းရဲရဲနေရဒီရွှေခွက်ယူွားတဲ့တငယ်ချင်းကတော့အိမ်ကောင်းကောင်းနဲ့နေရတယ်ကောင်းကောင်းစားရတယ်ကိုသုံးကျင်တာသုံးရတယ်သူကရွှေခွက်ယူတော့ချမ်းသာသွားတာ哦ဒါလည်းပြောတဲ့ဟာကတော့ဦးဇင်းတို့ပြောတဲ့ဥစ္စာကတော့ဥပမာပေါ့အဲ့ဒီဦးဇင်းတို့ဒီဟာပြောတဲ့ဥပမာကိုခန္ဓာထဲကိုဟပ်ပြီးတော့နာယူရတယ်အဲ့ခန္ဓာမှာဟပ်ပြီးတော့နာယူလို့သဘောပေါက်လို့ရှိရင်အခုတရားကျင့်တဲ့ယောဂီတွေထိုင်စရာတော့မလိုဘူးကိုယ်ခန္ဓာမှာဥစဉ်တရားပြောလိုက်သဘောပေါက်လိုက်လွတ်သွားလိုက်သဘောပေါက်လိုက်လွတ်သွားလိုက်ဆိုတော့သဘောတစ်ချက်ပေါက်နေတစ်ခုလွတ်ပြီးတော့တစ်ခုလွတ်ကြောက်သွားတယ်။နာတရားနာရင်းနဲ့ဒါမှခန္ဓာတဲကိုလှည့်ပြီးတော့ပြန်မနာတတ်တဲ့အတွက်လွတ်ကြောင်းမရ။ဥစဉ်တို့တရားဥပမာပေးပေးတဲ့ပုံပေါ်မှာအာယုန်ထဲမှာပေါ်နေတာကိုဥစဉ်တို့ဟောတဲ့အတန်လိုက်ကမိမိတို့အာယုန်ထဲမှာပုံတန်တရားပေါ်ပြီးတော့အဲ့ပုံပေါ်မှာညင်ပြီးတော့နာတဲ့အတွက်တရားကမရပါဘူးအဲ့ဒါဥစဉ်တို့အခုဥစဉ်ဟောတဲ့ဟာဒီဒီစိတ်ရဲ့ဖြစ်စဉ်ကိုဟောပြတာပါဥစဉ်တို့တရားကျင့်တဲ့စိတ်ရဲ့ဖြစ်စဉ်နဲ့အရင်ဆုံးကိုသောတာပန်ဖြစ်ခြင်းရင်ပုထုဇဉ်စိတ်ကိုပယ်ရပုထုဇဉ်စိတ်ပယ်မှသောတာပန်စိတ်ဖြစ်အဲ့သောတာပန်နေပြီးတော့တရားကံဖြစ်ရင်ဖြစ်ခြင်းရင်သောတာပန်စိတ်ကိုပယ်ရသောတာပန်စိတ်မှာပဲပဲနဲ့တရားကံမဖြစ်ပါဘူးအဲ့တော့တရားကံကနေအနာကံဖြစ်ခြင်းရင်သူကတရားကံစိတ်ကိုပယ်ရအနာကံကနေပြီးတော့အရဟတမအရဟတဘောနိဗ္ဗာန်ကိုရောက်ခြင်းရင်ကိုယ့်ရဲ့ဒီအနာကံစိတ်တွေကိုပယ်ယူရအဲ့လိုပယ်လိုက်တော့မှအရဟတမအရဟတဘောလည်းရောက်လဲရောက်တော့ဒီနိဗ္ဗာန်ဆိုတဲ့ချမ်းသာမှုကိုရရှိသွားရအခုနောက်တော့ရွှေခွက်ယူသွားတဲ့တန်ငယ်ချင်းဆိုတာကရွှေခွက်ယူသွားလို့ချမ်းသာတယ်ဆိုတာဒီနိဗ္ဗာန်ရောက်သွားတာကိုဆိုလိုတာပါ။ဟိုလျှော်တော့ထမ်းပြီးတော့ဆင်းရဲဒုက္ခနဲ့နေရတယ်ဆိုတဲ့ဒီတန်ငယ်ချင်းကတော့မိမိတို့တွေသည် ဒီလိုရဲ့လောကတရားသိတဲ့ပုထုဇဉ်စိတ်တွေကိုမပင်နိုင်အသေးသေးရတော့ဥစဉ်တို့ဆတ္တဗာမိတွေတောက်လောင်းပြီးတော့ရှင်ရဒုက္ခတွေရနေဘလို့မှလွတ်ကြောင်းကိုမရတဲ့အကြောင်းကိုဟောဥပမာလေးတင်းပြီးတော့ဟောတာပြောတာပြီးတယ်ဥစဉ်တို့တရားကျင့်တယ်ယောဂီတွေအတွက်အဲ့ဒါလိုဥစဉ်တို့ရှေ့ရနေလမ်းကြောင်းခင်းပြီးတော့ဟောပြီးတဲ့ဥပမာကို ခန္ဓာနဲ့ဟပ်ပြီးတော့နာတတ်လို့ရှိရင်တောက်ဆိုလို့ရှိရင်ဆရာတော်ဒီပဲဟောဟောအဲ့ဟောလိုက်တဲ့ဥပမာကိုလေခန္ဓာနဲ့ဟပ်ပြီးတော့နာလို့ခန္ဓာမှာသဘောတစ်ချက်ပေါက်ရင်ကိုယ်အတွက်တစ်ချက်လွတ်မြောက်သွားရဲ့အဲ့ဒါတော့မှတရားကျင့်တဲ့ယောဂီတွေဒီတရားနာတတ်ဥစဉ်တို့လည်းအရင်တော့ကဒီတရားဝဲတွေရှင်းသွားပြီးတော့နာပြီးတော့ပြလာနာပြီးတော့ပြလာတော့သိတာပေါ့ ဆရာတော်တွေဟောတယ်ဒါပေမဲ့လို့မရပါဘူးခန္ဓာနဲ့ဟပ်ပြီးမနာတတ်တဲ့အတွက်အခုလည်းမိမိတို့တွေလည်းဒီတရားတွေကိုသိရအောင်ခန္ဓာနဲ့ဟပ်ပြီးတော့နာတတ်တဲ့ယောဂီတွေဒီတရားတွေကိုခန္ဓာမှာကိုယ်တိုင်မြင်ပြီးတော့လွတ်ကြောင်းလေးတွေရရှိသွားပါလိမ့်မယ်ဥစဉ်တို့တရားပြောတဲ့ဒီဟောပြီးတဲ့ဥစ္စာတွေမိမိတို့ဖြစ်တာတွေပဲပြောပြတာပါဥစဉ်တို့ နေခင်တော့ထိုင်ပြီးတဲ့စိတ်တွေဥစဉ်တို့မဟောတော့ပါဘူးမနက်ပိုင်းအာယုံဝထိုင်လို့ပုံမဲ့စိတ်တွေဥစဉ်တို့ဟောလို့မရပါဘူးတရားဆိုတာပြစ်စုံပါမှာပဲဟောရတာဟုတ်ဟောရတဲ့အခါကျတော့ယောဂီတွေထိုင်လို့အတွင်းထဲစိတ်တွေကပေါ်တဲ့အခါကျတော့ဥစဉ်တို့ဘေးနားနေသွားပြီးတော့ရက်ပြောပြီးရက်ပြောပြီးတဲ့အခါကျတော့ကြာလာတဲ့အခါကျတော့ဒီပြောတဲ့စကားနာကိုနားမထောင်ကြလို့ ဥစဉ်တို့တရားပြတဲ့အခါကျတော့ဖြစ်ခဲ့ပါတယ်ဥစဉ်တို့တော်ကလည်းဖြစ်ခဲ့တာဟုတ်ဥစဉ်တို့ထိုင်တဲ့အချိန်တော့ကကိုယ်ပင်တော့မှကြာကြာပြောလိုက်နာညီးပြီးတော့အတွင်းထဲမှာဒေါသရွတ်ဒေါသတွေမထိနိုင်ထထောင်ကန့်ကျင်တယ်အဲ့ဒါလောက်ဖြစ်တယ်ဥစဉ်တို့အတွင်းထဲကဆက်ရတယ်တခါတည်းသိုးသွားတဲ့ဆက်ရတောင်းကျန်းနေတာဟုတ်ဒီမှာအဝဝေဒနာတက်လို့ဒုက္ခရောက်တာတို့မျိုးပင်နာမှာမထွက်ဘ ှစ်အဲ့ဒါလိုပဲဦးဇင်းတို့ကြောင်းမှာတရားတွေအားထုတ်တဲ့ခါကျတော့အဲတက္ကမတရားဦးဇင်းကတော့ပြောဘိနာရည်ရပြီးတော့ပြောတဲ့ခါကျတော့အဲဦးဇင်းပြောလိုက်ရင်ငြိမ်သွားတယ်ဘိနာမှာရှိနေတာဟုတ်ဘိနာမှာရှိနေတော့ငြိမ်ပြီးတော့အသားလေးပြန်တယ်အဲတော်တော်လေးကြာတော့တော်တော်လေးကြာတဲ့ခါကျတော့5မိနစ်6မိနစ်လောက်ကြာတဲ့ခါကျတော့မပြင်းကျင်တဲ့စိတ်လေးကထွက်ပြီးတော့လှုပ်လှုပ်ရွရွဖြစ်လာပြီးဒီထိုင်တဲ့ရုပ်ကအဲ့လိုဖြစ်လာတဲ့ခါကျတော့အဲတက္ကမကြီးဟိုမှာတော့ပြင်းကျင်တဲ့စိတ်လေးထွက်လာပြီးပြန်သတိထားဆိုတော့သူပြန်သတိထားတော့ငြိမ်သွားပြန်ဟော၄က5ကလောက်ကြာတော့ပြန်ပြောတယ်ဟိုပဇက်နဲ့တော့ပြောတာမဟုတ်ဘူးမနှောထဲမှာပြောနေဒီဦးစင်းကလည်းဘေးနားနေအခုတည်းကမထွက်သေးဘူးဘာလုံနေလဲမသိဘူးအဲ့တော့ဦးစင်းကပြောတယ်တက္ကမကြီးဘိနာအခုတည်းကမထွက်သေးဘူးဆိုတဲ့စိတ်ကိုတက္ကမကြီးပြန်ရှုရပါအဲ့ဒါမရှုဘဲနဲ့တက္ကမကြီးသွားပေါင်းမိနေတယ်အဲ့စိတ်ကိုလည်းပြန်ရှုဆိုတော့ပြန်ငြိမ်သွားပြန်ပါငြိမ်သွားပြီးတော့အဲ့ဒီစိတ်ရတော့မထွက်တော့ဟောငါအတွင်းထဲကပေါ်တဲ့စိတ်ကိုဦးစင်းကသိတယ်အဲငါအတွင်းထဲကပေါ်တဲ့စိတ်ကိုဦးစင်းကသိတဲ့ဆိုဆဲစိတ်လည်းမထားနဲ့ပြန်ရှုဆိုတော့သူငြိမ်ငြိမ်လေးပြန်နေနေရဘာဖြစ်လဲဆိုတော့အတွင်းထဲမှာပြန်ပြောနေတာဟုတ်ပြောနေတဲ့ဥစ္စာဦးစင်းတို့အော်မြင်သလားဆိုတော့ဒီညက်စိနဲ့ကတော့မမြင်ရဘူးပေါ့ဒါတမာတိအာညာအာနဲ့မှယောဂီတွေရဲ့အတွင်းထဲကဖြစ်တဲ့စိတ်ကိုတိုက်ရိုက်မြင်နေရဘာဖြစ်လဲဆိုတော့ယုံနဲ့ကွဲဝါးရင်မြင်ရတယ်ယုံနဲ့မကွဲလို့မမြင်ရတာဦးစင်းတို့ယောဂီတွေကိုပြောပေးတာဒီယုတ်ကိုပြောတာမဟုတ်ဘူးဥပါဒံယုတ်ကိုကြည့်ပြီးတော့ပြောပေးနေတာအဲဥပါဒံယုတ်ဒီယောဂီတွေရဲ့ဒီမျက်နှာမှာပေါ်ပြီးသားဟမ်ဒေါသထွက်လို့ရှိရင်ဒေါသထွက်တဲ့ဥပါဒံယုတ်ကဟိုပေါ်နေပြီးသားမဲအတွင်းထဲမှာအသားလေးလျှောက်ကပ်ကြမ်းနေဟိုအဲ့ကပ်ပြီးတော့လိုက်ကြံတဲ့စိတ်ကယောဂီတွေရဲ့ဒီထိုင်ထားတဲ့ရုပ်မှာပေါ်ပြီးသားအဲ့ဒါကြောင့်မို့ဦးစင်းတို့ပြောလို့ရအဲတခါတလေတတ်တော့လေယောဂီတွေပြောတဲ့မနှောထဲမှာပြောနေတာဒီဦးစင်းတို့ရဲ့မနှောမှာတိုက်ရိုက်လာပေါ်နေတယ်ဒါကိုယ့်ရဲ့မနှောမှာရှင်းလို့ရှိရင်ဒါတွေကသိရတယ်ဦးစင်းတို့ကိုယ့်မနှောမှာမရှင်းဘဲနဲ့ဒီမောဟဖုံးနေတဲ့အတွက်မသိရတာတယောက်နဲ့တယောက်အဲ့တော့ကိုယ့်ရဲ့မနှောထဲမှာရှင်းနေတဲ့ယောဂီဆိုလို့ရှိရင်အဲသူများပြောလို့ရှိရင်အဲ့ပြောတဲ့စကားကြီးကိုယ့်မနှောထဲမှာဒ ဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲ အဲ့ဒါလိုကိုယ့်ရဲ့စိတ်တွေကိုပြန်ပြီးတော့ကိုယ်ကိုယ်တိုင်သိရအောင်ကိုယ်ကိုယ်တိုင်သိမှလည်းသူများစိတ်တွေကိုသိရကိုယ်စိတ်ကိုကိုယ်မသိဘဲနဲ့ဒီပေါ်တဲ့စိတ်တွေကိုတက်ပြင်လို့ရပေါ်တဲ့စိတ်တွေကိုဘယ်လိုမှမသိရပါဘူးဒါမိမိတို့ဒီတရားစက္ကန့်ထဲမှာထိုင်လို့ပေါ်တဲ့ယောဂီတွေရဲ့စိတ်ကိုဒါဦးဇင်းတို့ပြောပြတာပါဦးဇင်းတို့ဒီမှာနေတယ်အိုးတက္ကမတွေအဝေးကြီးမှာအဲ့တခါတလေကြာလို့ရှိရင်နေနေတာပဲဒီစင်ကာပူကတက္ကမတွေဆိုနေနေတာသူတို့ပါသူတို့နေနေတဲ့အခါကျတော့အဲသူတို့4 5 6ယောက်ဆုံလို့ရှိရင်ပြောနေတယ်သူတို့စကားတွေပြောနေပြောနေတဲ့အခါကျတော့သူတို့ပြောတဲ့စကားလုံးတွေသည်ဥစဉ်တို့ရဲ့ဒီမနောမလာပေါ်နေတယ်တိုက်ရိုက်ဒါအဝေးနော်အဲ့မှာတိုက်ရိုက်လာပေါ်နေတဲ့အခါကျတော့အဲဒီကနေဥစဉ်ပြန်ပြီးတော့ပြောအဲဒကမကြီးတို့ဥစဉ်ကြောင့်ဘာတွေပြောနေရလဲဆိုသူတို့လန့်နေကိုကနေပြီးတော့ဒါမနောကြည့်လို့ရှိရင်ရတယ်ရောပြီဒါကြောင့်မို့ဦးဇင်းတို့ဒီတရားအပေါ်မှာလေဟိုယုံလဲယုံကြည်တယ်လေးလဲလေးစားတယ်တကယ်ကိုတရားကောင်းကောင်းနဲ့ယုံယုံကြည်ကြည်နဲ့အားထုတ်ရင်ရတာဖြစ်တဲ့အတွက်ဦးဇင်းတို့ဒီတရားအပေါ်မှာယုံကြည်ပြီးတော့ကြိုးစားပြီးတော့အားထုတ်ခဲ့သလိုအဲမိမိတို့တွေလည်းဦးဇင်းတို့သိသလိုဦးဇင်းတို့မြင်ပြီးတော့တွေ့ရှိသလိုတွေ့ရှိရအောင်လို့တည်တည်ချာချာလေးမိမိတို့လည်းကိုယ်ကိုယ်တိုင်သိအောင်ကြိုးစားပြီးတော့အားထုတ်ပါလို့ဦးဇင်းပြောရင်လည်းတရားထိုင်မှလည်းတရားကိုဆက်ပြီးတော့အားထုတ်ကြရအောင်အဲဒီတော့နမောတတ္တ၃ချက်ဆိုကြရအောင်